1946 ခုနှစ်မှာထိနှက်အယက်ရာခံယူခဲ့တဲ့ထိုင်းဘရင်ဘူမိဘောဟာမနေ့ကြတာပရင်းနေကကွယ်လွန်သွားခဲ့တဲ့အတွက်တနိုင်ငံလုံးပူဆွေးတော့ကရောက်နေချိန်မှာသူ့ရဲ့ထီးမွေနန်းမွေကိုဆက်ခံမဲ့သူဟာထိုင်းနိုင်ငံအကျိုးကိုသူ့အတိုင်းဆက်ပြီးဆောင်ရွက်နိုင်မှာမလားဆိုတာထိုင်းပြည်သူအများကစိုးရိမ်မကင်းဖြစ်နေပါတယ်ထိုင်းဝန်ကြီးချုပ်ပရာယုတ်ကမနေ့ကပြောကြားတဲ့ရုံးမြင့်တန်းကြားမိကုံးမှာတော့အိမ်ရှိမင်းသားဖြစ်တဲ့အသက်63နှစ်အရွယ်တားတော်ဝစီယာလောင်ကွန်ဟာထိုင်းဘရင်ဘူမိဘောရဲ့အယက်ရာကိုဆက်ခံမဲ့သူဖြစ်တယ်လို့ထည့်သွင်းပြောဆိုထားပါတယ်မတ်အင်ဂျင်နိုင်ပြောပြပေးပါရှင
်ဖွဲ့စည်းပုံအခြေခံဥပဒေအရစီးမင်းကံဘရင်စနစ်ရှိတဲ့ထိုင်းနိုင်ငံမှာနှစ်ပေါင်း80ကြာဆိုးဆန့်ခဲ့တဲ့ထိုင်းဘရင်ဘူမိဘောအဒူရာတက်ဟာနှစ်အတော်ကြာနာမကျန်းဖြစ်ခဲ့ပြီးတဲ့နောက်မနေ့ကတက်တော် 88 နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်ဘရင်ဘူမိဘောဟာဘာသာရဲ့အသီးသီးမှာပတ်စုံထူးချွန်သူတဦးဖြစ်တယ်လို့သူ့ရဲ့ဩဇာအာဏာကိုအခြေခံလူဒန်းစားတိုးတက်အောင်အသုံးချနိုင်ခဲ့တဲ့အတွက်လူထုရဲ့ချစ်ခင်လေးစားမှုကိုသူ့ရဲ့တပ်တန်းတစ်လျှောက်လုံးမှာရရှိခဲ့တာဖြစ်တယ်လို့ထိုင်းချေဆိုင်မြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုညှိနှိုင်းရေးမှူးဒေါက်တာနိုင်အောင်ကပြောပါတယ
်သူ့ရဲ့ထူးခြားချက်ကဘာလဲဆိုတော့ဒီထိုင်းနိုင်ငံထဲမှာရှိတဲ့လူထုလူဒန်းစားအလွှာအားလုံးကနောက်ပြီးတော့ဒီရိုးစက်အစင်အဆက်ကဲဂျုံတီလေးစားမှုကဟိုတောက်လျှောက်ရှိခဲ့တာကိုဒီဘင်းမိသားစုနေနေရတဲ့ရမုံငွေတွေအလူငွေတွေကိုလည်းသူကကမခတာအဲ့ဒါတွေကိုလုပ်ပြီးတော့မှဆယ်လုံငန်းနေမျိုးစဘာလုံငန်းနေဒီသုတေသနလုံငန်းနေအများကြီးလုပ်ပစ်ခဲ့တာတွေနောက်ကျွန်တော်တို့ဒီမှာအများပြပြောနေတဲ့ဟာမိုးတုရွာပေးတဲ့ဤပညာတွေဒီ trainer ဆိုတဲ့ကိစ္စအစအထူးသဖြင့်ကျွန်တော်တို့ဒီနယ်ဆိုင်တဲ့ဟာမျိုးပြောမယ်ဆိုလို့ရှိရင်အမော်သားတွေရှိရပေါ့ဗျာ time ဟိုမပုံတယ်အတိမအမျိုးသားပြင်းနေဒီမှန်ပြပြခရာလေအဲ့ဒါဒီအလုံးကိုလည်းဒေသစီမံချက်နဲ့လုပ်ပေးတာလည်းရှိတယ်။နောက်သူ့ရဲ့ဩစာကိုယူပြီးတော့မှစုံချက်ထားပြီးတော့မှလူထုတစ်ခုလုံးအလွာအလုံးတစ်ခုလုံးကနေပြီးတော့သူ့စီရနေတစ်ဆင့်ဒီလူထုတွေအတွက်ကိုပြန်ပြီးအကျိုးပြုတဲ့ဥစ္စာအဲ့ဒါကိုသွားခံစားရတယ
်။ဒါအပြင်ဘရင်ဘူမိဘောဟာအင်းကြီးချင်းမြန်မာနိုင်ငံကနေပြည်ရင်းစစ်ကြောင့်ထွက်ပြေးလာတဲ့တိုင်းသားဒုက္ခသည်တွေကိုလည်းစာနာထောက်ထားမှုတွေရှိခဲ့ကြောင်းဒေါက်တာနိုင်အောင်ကပြောပါတယ်။
သူကတော့တိတ်တဲဝင်တော့လို့ပါလာမရှိပေမဲ့လို့မကျွန်တော်တို့ဒီနေဆက်ဆက်ရောက်လာတဲ့ဟိုကျွန်တော်ကျောင်းသားတွေကအစားပြီးတော့တိုင်းသားကိစ္စတွေကပြောပြပါတော့အဓိကတော့အစိုးရရဲ့ policy နဲ့ဒီနိုင်ငံတကာရဲ့ပတ်သက်မှုဒီမှာလည်းဒီတိုင်းပြည်ကြီးနဲ့ဒီသတိတုံကလည်းဒီကျွန်တော်တို့ဟိုဒီခြေရင်းစစ်ကြောင့်ဒီဘက်ရောက်လာတဲ့ဒုက္ခသည်တွေအရေးပေါ်မှာအများကြီးကိုစာနာနားလည်ပြီးတော့လာဝင်ရောက်ဖိမတာတွေရှိတယ်လို့တော့ကြားဘူးတယ
်။ဘရင်ဘူမိဘောဟာသူ့ရဲ့တက်တန်းတလျှောက်ထိုင်းနိုင်ငံတွင်အာဏာသိမ်းမှုအကြိမ်ကြိမ်အစိုးရပြောင်းလဲမှုတွေကိုခဏခဏကြုံခဲ့ရပေမဲ့ဘရင်နန်းတော်ကအာဏာနိုင်ငံရေးထဲမှာထဲထဲဝင်ဝင်မပါဝင်ဘူးဆိုတဲ့မူကိုတိတိကျကျလိုက်နာခဲ့တယ်လို့မှန်မှန်ကန်ကန်ဥဆောင်မှုပေးနိုင်ခဲ့တဲ့အတွက်ကွဲပြားနေတဲ့အင်အားစုအသီးသီးရဲ့ယုံကြည်မှုကိုရရှိခဲ့တာပါ။ဒါကြောင့်သူကွယ်လွန်ပြီးတဲ့နောက်သူ့ကိုဆက်ခံမဲ့သူနဲ့ပတ်သက်လို့လူထုရဲ့ယုံကြည်အားထားမှုယောနေနေပြီးနိုင်ငံရဲ့အနာဂတ်အလားအလာပေါ်မှာစိုးရိမ်မှုတွေရှိနေတာမျိုးတွေ့မြင်ရကြောင်းထိုင်းနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်နေတဲ့မြမအရေးလေးလာနေသူကိုအောင်သူငင်းကပြောပါတယ
်။ဆိုသူမရှိတဲ့ကာလမှာဒီအင်အားစုတွေကပြိုသွားမလားဆိုတဲ့ပြဿနာမျိုးတွေစိုးရိမ်ရတာရှိပါတယ်။ဆိုတော့အထူးသဖြင့်နန်းတော်ထဲမှာလည်းအုပ်စုတွေရှိပါတယ်။နောက်တစ်ခါကျတော့တပ်မတော်ထဲမှာလည်းအုပ်စုတွေရှိတယ်။ပြည်ပနိုင်ငံရေးမှာလည်းအုပ်စုတွေရှိတော့ဒါတွေကဘယ်လိုဖြစ်သွားနိုင်တယ်လဲဆိုတဲ့ဟာမျိုးဆိုရင်ပူပန်ရတာရှိပါတယ်။ဆိုတော့နောက်တစ်ခုကတော့ဒီဘရင်စနစ်ကိုနိုင်တဲ့ပတ်သက်လို့ပေါ့နော်။ဆိုတော့တချို့ကလည်းပြောကြတယ်အရင်ဒီပေါ်မှာဖြစ်ခဲ့တဲ့လူမျိုးပေါ့။ဆိုတော့ဒီဘရင်ပြီးလို့ရှိရင်နောက်ဘရင်ဘယ်သူလာလာဒီသူကလက်မခံတော့ဘူးဆိုတဲ့အနေထားမျိုးလည်းပြောကြဆိုရတာရှိပါတယ
်။ဟုတ်ကဲ့အဲ့ဒါဆိုရင်ဒီအိရှိမင်းသားဝဇီရာလောင်ကွန်းရဲ့အခြေအနေရောဘယ်လိုမြင်လဲရှင့
်။အဲ့ဒါတော့ဟိုသေချာပြောလို့တော့ခက်တာပေါ့နော်။သူကတော့အိရှိမင်းသားဆိုတော့ကဘရင်ဖြစ်လာဖို့များပါတယ်။ဆိုတော့ဒါမှမဟုတ်ဘဲနဲ့လည်းဟိုတခြားဟိုရွေးချယ်စရာအနေထားတွေဖြစ်သွားနိုင်ပါတယ်ဆိုတော့ပြည်သူလူထုကတော့ဒီဘရင်သမီးတော်ဇီဝိတော်ကိုပို့ပြီးတော့ဟိုချစ်ကြည်လေးစားကြတာရှိတယ်ဆိုတော့ဒါမှမဟုတ်ရင်လည်းဘရင်ကြီးဆုံးပြီးတဲ့ကာလနောက်ပိုင်းမှာမိဖုရားကြီးကိုယ်တိုင်ကပဲဟိုဆက်ပြီးတော့တာဝန်ယူမလားပေါ့နော်ဆိုတော့ဒါကတော့ဘယ်သူမှသေချာပြောလို့မရသေးတဲ့ကိစ္စလေးဖြစ်ပါတယ
်1982ခုနှစ်မှာဘရင်ဘူမိဘောကသူ့ရဲ့အယိုက်အယားဆက်ခံဖို့တားပစ်သူဝဇီယာလောင်ကွန်းကိုအင်းရှိမင်းသားအဖြစ်အနှင်းထားခဲ့တာကြောင့်အခုနန်းတက်ပွဲစီစဉ်ဖို့အတွက်လွှတ်တော်ကိုတင်သွင်းမှာဖြစ်ကြောင်းထိုင်းဝန်ကြီးချုပ်ပရာယုတ်ကမနေ့ကသူ့ရဲ့မိကုံးမှာပြောကြားခဲ့ပါတယ်ရှင်